US စစ်ပွဲဟာဆိုးရွားစွာမှာဝင်ခဲ့ပြီးဒီကနေ့အချိန်ထိအကျိုးဆက်တွေခံစားနေရတဲ့ဆော့ဖက်မှုတစ်ခုဖြစ်တယ်လို့ US စစ်ပွဲမှာပြည်ထောင်နိုင်ငံရဲ့ခန်းကဏ္ဍပေါ်စုံစမ်းစစ်ဆေးမှုတစ်ခုကိုဦးဆောင်လုပ်ခဲ့သူကဒီကနေ့ပြောလိုက်ပါတယ်အချိန်တော်ကြာစောင့်နေခဲ့ကြရတဲ့အစီအစဉ်စာကိုထုတ်ပြန်လိုက်ချိန်မှာပဲဒီစုံစမ်းစစ်ဆေးမှုကိုဦးဆောင်ခဲ့သူဗြိတိရှအစိုးရဝန်ထမ်းဟောင်းဂျွန်ချူခော့ကအခုလိုပြောလိုက်တာပါဒီစုံစမ်းစစ်ဆေးမှုမှာအများပြည်သူရှေ့မှောက်ကြားနာတာတွေကိုနှစ်ပေါင်းများစွာလုပ်ခဲ့တယ်လို့အထောက်အထားပေါင်းတသိန်းခွဲကိုစမ်းစစ်လေ့လာခဲ့ပါတယ်အမေရိကန်ဦးဆောင်တဲ့ကျူးကျော်မှုကိုလုပ်ဖို့တကယ်ပဲလိုအပ်ခဲ့သလားကျူးကျော်သိမ့်ပိုက်ပြီးတဲ့နောက်ပိုင်းဖြစ်လာတဲ့မဒီမငင်းအခြေအနေတွေကိုကြိုပြီးမျှော်လင့်ထားခဲ့သလားစတဲ့မိကွန်းတွေအတွက်အဖြေရဖို့အခုလိုစုံစမ်းစစ်ဆေးတာပါယူရက်မှာစီးရရလှုပ်ဆောင်ဖို့အခြေအနေတစ်ခုမှလိုအပ်ကောင်းလိုအပ်နိုင်ခြေရှိခဲ့ပေမဲ့2003ခုနှစ်မတ်လတုန်းကတော့ဆရံမူစင်စီကနေတိတာထင်ရှားတဲ့ချင်းချောက်မှုမရှိခဲ့ဘူးလို့ချူးကော့ကပြောပါတယ်ယူရက်စစ်ပွဲဆင်နွှဲဖို့နိုင်ငံတကာတိုင်းဝန်ရှိမှဆုံးဖြတ်ခဲ့တာဟာအီရတ်ကိုထိန်းချုပ်ပြီးလက်နက်ဖြုတ်သိမ်းရေးအခွင့်အလမ်းတွေလက်လွတ်သွားစေခဲ့တယ်လို့သူကဆိုပါတယ်။ဒါအပြင်လူအစုအဝေးလိုက်တည်စီနိုင်တဲ့လက်နက်တွေရဲ့ထိန်းချုပ်မှုဆိုတာကလည်းချိုးချောင်းတင့်လျော်မှန်ကန်တဲ့အချက်တခုလုံးဝမဟုတ်ဘူးလို့အဖွဲ့ပေါင်းဆောင်ချေကိုကပြောပါတယ်။လူအမျိုးများတည်စီနိုင်တဲ့ဘယ်လူလက်နက်မျိုးကိုမှအီရတ်မှာမတွေ့ခဲ့ရပါဘူး။